အမေရိကန်ပြည်ထောင်စုမှသမ္မတဖြစ်ရွေးကောက်ခံရတဲ့ဂျိုးဘိုင်ဒန်ကကျေးဇူးတော်နဲ့မိကွန်းတရက်ကိုဒေသစံတော်ချင်းဗိုလ်ထူးမွန်လိုင်းပိုင်းမှာပြောကြားပါပါတယ်။ဒီအဥဆုံးအမေရိကတိုက်ကိုစတင်ရောက်ရှိအခြေချခဲ့သူတွေကြုံတွေ့ကြရတဲ့ကျန်းသာရေးအခက်အခဲတွေကိုရင်ဆိုင်ကြော်လွှားခဲ့ကြတာဟာအမေရိကန်ပြည်ထောင်စုရဲ့စစ်တပ်ကိုစတင်ပုံပေါ်ခဲ့ကြတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကစတင်ပြောကြားပြီးလက်ရှိရင်ဆိုင်နေရတဲ့ကိုဗစ်ကာယရောဂါကိုလည်းအလားတူကြော်လွှားနိုင်မှာဖြစ်ကြောင်းသူကပြောကြားပါပါတယ်။အခုရင်ဆိုင်နေရတဲ့စစ်ပွဲဟာဗိုင်းရပ်စ်နဲ့တိုက်ခိုက်နေရတာဖြစ်ပြီးတယောက်နဲ့တယောက်အချင်းချင်းတိုက်ခတ်နေရတာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ်။ဒီအချိန်မှာမပြီးဆုံးသေးတဲ့ဒီတိုက်ပွဲကိုအတူတူကပူးပေါင်းညီဆိုင်ရမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကပြောသွားတာပါ။ဆက်လက်ပြီး Thanksgiving ကျေးဇူးတော်နေ့အခါသမင်းအားဖြစ်ပေမဲ့ဒေသစုအားလုံးအတူတူကပျော်ပျော်ရွှင်ရွှင်ဆင်နွှဲနိုင်မယ့်အခြေအနေမရှိတဲ့အတွက်မိမိတို့နေအိမ်မှာပဲနေကြပြီးပြီးသားစီဆင်နွှဲကြဖို့ကိုလည်းသူ့ရဲ့မိသားစုကိုဥပမာပေးပြီးတိုက်တွန်းသွားပါလေ။ဒီကိုဗစ်ကာယရောဂါကိုတားဆီးရေးတောင်းဝန်ဟာတန်းဒီကိုချင်းမြတ်လို့တဲ့စိတ်နဲ့ထားဆောင်ရမယ့်တောင်းဝန်ဖြစ်တယ်သူအနေနဲ့ရာဒူးစတင်လက်ခံတဲ့အချိန်ကစလို့ဒီယောဂကာကွယ်တားဆီးရေးကိစ္စကိုအရှင်ဟုန်နဲ့ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒီကိစ္စမှာပြည်အောင်စုအစိုးရကလှုပ်ဆောင်တာထက်လူပုဂ္ဂိုလ်တူးချင်းစီကပုံမလှုပ်ဆောင်နိုင်လေတူးချင်းစီရဲ့ဆုံးဖြတ်လှုပ်ဆောင်ချက်ဟာတိတ်ကိုအရေးကြီးတယ်လို့သူကပြောပါတယ်။အခုအခါမှာပြည်သူတွေစီးလုံးရင်ရုပ်ကိုလမ်းကြောင်းကိုဥတီနေပါပြီ။မဲပေးသူလူဦးရေမကြုံစကူးများပြားခဲ့တဲ့ပြီးခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ကိုစမ်းသပ်ခဲ့ခြင်းဖြစ်ပြီးသူကိုယုံကြည်တဲ့အတွက်ကျေးဇူးတင်စကားပြောရင်ကျေးဇူးတော်နေမိကုန်းကိုအဆုံးသတ်ပါပါတယ်။အမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေကိုနိုဝင်ဘာလရဲ့တတိယဇန်နဝါရီနေ့မှာကျင်းပလေရှိပါတယ်။